ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းမှာလူရဲစစ်မြန်မာတွေကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးမှု9လကြာလောက်ရပ်နားနေခဲ့ပြီးစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလမှာနှစ်ကြိမ်ထိုင်းအစိုးရကမြန်မာဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။အောက်တိုဘာလထဲမှာ10ရက်နေ့မှာတစ်ကြိမ်အောက်တိုဘာလ28ရက်နေ့ဗုဒ္ဓဘူးနေ့ကတစ်ကြိမ်ပြန်လည်လွှဲပြောင်းပေးခဲ့တာပါ။ဒီတစ်ကြိမ်မှာတော့လူရဲစစ်သူအချင်းသား190နီးပါးပါဝင်တယ်ဆိုပြီးမြန်မာနိုင်ငံသားတွေကိုပြန်လည်လက်ခံတဲ့အဖွဲ့အစည်းမှပါတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့ကော့တောင်းမြို့ရှေ့ပြောင်းလို့သမားအရင်းမြစ်စင်တာ MRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
။မြန်မာအလုံးပေါင်းကျွန်တော်တို့189ယောက်ခင်ဗျာ။မြို့သူများ23ကျန်တော့လို့ဒေါက်တာလေးတွေပါတယ်။အချောင်းမြို့ကြောင့်ဖန်ခံရတဲ့အလုပ်မှလေးပါတယ်။ရေနောက်ချုပ်ခန်းကနေချုပ်ခန်းမှာပြီးခဲ့တဲ့ခေါက်ကဆိုစရိတ်နေကလွယ်တော့တစ်ချေကလူကနည်းနည်းပဲကျန်တယ်။ဒါပေမဲ့ဒီရစ်ပိုင်းမှာကျန်များလာတယ်။လူမှန်းကျန်ဝင်တဲ့များတော့ဖမ်းမိတယ်။လွှဲစေတယ်။အဲ့ဒါလေးကတော့ပြန်ပြီးတော့ကျွဲလာတာဖြစ်တယ်။လူသမားတန်ရာရှိတဲ့ဆွေးရဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီကော့တောင်းပေးပြန်ကျွဲတာခင်ဗျာ။
ထိုင်းဆိုရဘက်ကလွှဲပြောင်းပေးသူတွေထဲမှာမူရစေဝါအမှုနဲ့နှစ်ရှည်ထောင်နဲ့ကြာခံခဲ့ရသူတွေလွန်ခဲ့တဲ့၄လအတွင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာကြတဲ့ရှေ့ပြောင်းလို့သမားတွေလည်းပါဝင်ကြတယ်လို့လည်းပြောပါတယ်
။များပြေကတော့မူရစေဝါနဲ့ထောင်နှစ်ရှည်ကြားတဲ့လူတွေပါလာတယ်။ပြီးလို့ရှိရင်အလုပ်ရှင်မတူတော့လည်းပါတယ်။ပြီးလို့ရှိရင်စာရွက်စာနဲ့မဆုံတဲ့လူတွေပါတယ်။ဖိုးဝယ်တဲ့လူတွေပါတယ်။ဆက်ချေဖန်ခံတဲ့နည်းစုံလူ2လနဲ့4လဝန်းကျင်လူတွေကြီးပဲအလုပ်ခုလာတာ။ပြီးလို့ရှိရင်ကျွန်တော်တို့လောက်ရှင်းတူတယ်မတူတဲ့လူတွေစာရွက်စာနဲ့မဆိုတဲ့လူတွေပါတယ်ပြီးလို့ရှိရင်တပီနဲ့တပီနဲ့ကြော်ယူသွားတဲ့လူတွေပါတယ်ပြီးလို့ရှိရင်မွေးရေးဆေးဝါးနဲ့တခြားအမှုခေလို့ဖန်ခံရတဲ့အုပ်စုတွေပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘက်မှာဖက်စီထောင်ချခံရပြီးလွတ်လာတဲ့မြန်မာနိုင်ငံသားထောင်နဲ့ချီကိုအရင်ကတည်းကထိုင်းဘက်ကမြန်မာနိုင်ငံဘက်ကိုပြန်ပို့ပေးနေရှိပါတယ်ဒါပေမဲ့ကိုဗစ်ကရောဂါဖြစ်ချိန်ကစလို့မြန်မာနိုင်ငံဘက်ကလွှဲပြောင်းလာသူတွေကိုလက်ခံမဲ့စောင့်ကြည့်ရေးစင်တာတွေမလုံလောက်တာကြောင့်ကြေကြမှုတွေအဓိကရက်နေရကနေပြီးခဲ့တဲ့စက်တင်ဘာလကမှပြန်ဆနိုင်ခဲ့တာပါအခုလဲကော့တောင်းမြို့ဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာပြန်လွှဲပြောင်းပေးခဲ့တာဖြစ်တယ်ဆိုပြီးဦးမိုးဝေကပြောပြပါတယ
်ညာပြတော့ဒီရနောက်မှဆိုရင်လောမကချုံမှထားတယ်ပြီးပါကျွန်တော်တို့ဒီ suicide scan ပို့တယ်ရနောက် suicide scan ပို့တယ် suicide scan ဆက်မှကျွန်တော်ကော့တောင်းပို့တယ်ကော့တောင်းဝါအရင်ကြောင်းကြတယ်ဒီဘက်မှာဥပမာနေရာတွေကကိုရတီးစင်တာတွေကလူပြိနေလို့ရှိရင်လက်ခံသေးဘူး။ဘာကြလဲဆိုနေရာထားဖို့ဆိုဖို့နေရာအဆင်ပြေအများကြီးချက်နိုင်သေးလို့မရှိသေးလို့ခင်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်ရေပေါ်ကာလအတွင်းနေဆက်တွေပိတ်ထားပေမဲ့ပြန်လွတ်လာတဲ့မြန်မာနိုင်ငံသားတွေကိုနေဆက်တွေကနေမြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်။